Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်း2014 August 13ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်မွန်ပါရှင်အီရတ်နိုင်ငံကယာစီဒီဒုက္ခသည်တွေကိုအကူအညီသွားပေးတဲ့အီရတ်ရဟတ်ရင်တစင်ပြတ်ကျခဲ့ပါတယ်ဒီခါအမေရိကန်နိုင်ငံသားကြီးဝင်ကြီးနေပြည်တော်မှာတ냐အိတ်တဲခိုခဲ့တဲ့ဟိုတယ်ကိစ္စကိုနိုင်ငံသားကြီးဌာနကတုံ့ပြန်ခဲ့ပါတယ်ဒီလိုမျိုးနိုင်ငံကထိတ်တန့်သတင်းတွေကိုကိုသားညုံဦးနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ရပိုင်းကနေပြည်တော်မှာလှုပ်သွားတဲ့အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတက်ဖို့မြန်မာနိုင်ငံကိုရောက်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးဂျွန်ကယ်ရီဟာအမေရိကန်အစိုးရရဲ့အရေးယူဒဏ်ခတ်ထားတဲ့မြန်မာလုပ်ငန်းရှင်တဦးပိုင်ဟိုတယ်မှာတဲခိုခဲ့ပြီလို့ပြဿနာတက်နေတဲ့ကိစ္စကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကရှင်းလင်းပြောဆိုပါတယ
် The hotel itself is not sanctioned. The local owner is on an SDN list.
ဒီနေ့ BB ချင်းမှာပဲကြားရရမှာပါ။အဲဒီနောက်မှာမြန်မာနိုင်ငံမှာအမေရိကန်ရဲ့ယင်းနှိမ့်နှံမှုအကြောင်းတွေနဲ့အမေရိကန်ရောက်မြန်မာဒုက္ခသည်တွေပညာရှာကြတဲ့အခြေအနေတွေကိုလည်းတင်ပြသွားမှာပါ။ခုတော့ဗိုလ်တူးနေ့မနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။အီရတ်နိုင်ငံကအရာစီဒီဒုက္ခသည်တွေအတွက်အလွန်အမင်းလိုအပ်နေတဲ့ထောက်ပံ့ရေးပစ္စည်းတွေတည်ဆောင်လာတဲ့အီရတ်ရဟတ်ရင်တစင်ပြတ်ကျခဲ့လို့ရဟတ်ရင်မောင်းသိဆုံးခဲ့ပြီးတော့တခြားပါလာတဲ့သူတွေလည်းဒဏ်ရာရသွားကြပါတယ်။ဒီဒုက္ခသည်တွေဟာအီရတ်နိုင်ငံမြောက်ပိုင်းကအစ္စလာမ်အစွန်းရောက်တွေရဲ့လက်ကနေပြီးတော့ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုသွားပေးခဲ့ပြီးတော့ဒီဒုက္ခသည်တချို့ကိုခေါ်လာစင်မှာပဲရဟတ်ရင်ပြတ်ကျခဲ့တာပါ။ဒဏ်ရာရသွားတဲ့သူတွေထဲမှာယာစီဒီခေါင်းဆောင်တယောက်လည်းပါပါတယ်။ဘာကြောင့်ရဟတ်ရင်ပြတ်ခဲ့တယ်လဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူး။အီရတ်နိုင်ငံမြောက်ပိုင်းကစင်ဂျာတောင်ပေါ်မှာတောင်တင်ပြီးတော့တောက်စရာရေမရှိ၊စားစရာမရှိဖြစ်နေတဲ့ဒီယာစီဒီမျိုးနွယ်ဝင်ထောင်တဲ့ချီအတွက်နိုင်ငံတကာကလည်းအကူအညီတွေဝိုင်းပြီးတော့ပေးနေကြပါတယ်။ဒီချိန်ထဲမှာပဲအစ္စလာမ်နိုင်ငံတီထောင်ထားတယ်လို့ကြေညာထားတဲ့ဒီအစ္စလာမ်အစွန်းရောက်တွေဒုက္ခသည်တွေရဲ့နားကိုမရောက်အောင်နဲ့အီရတ်မျိုးတွေကိုနောက်ထပ်မသိမ်းနိုင်အောင်လို့အမေရိကန်ကဘုံကျဲတိုက်ခိုက်နေပါတယ်။အစ္စလာမ်အစွန်းရောက်တွေလက်ကနေထွက်ပြေးနေတဲ့လူနည်းစုတွေကိုကဘာကဝိုင်းပြီးတော့အကာအကွယ်ပေးကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကလည်းတောင်းဆိုခဲ့ပါတယ်။ဆီးရီးယားအရှေ့ပိုင်းနဲ့အီရတ်နိုင်ငံအနောက်ပိုင်းကမြို့တွေကိုသိမ်းပိုက်နေတဲ့အစွန်းရောက်အဖွဲ့ရဲ့ရိုင်းစိုင်းရက်ဆက်တဲ့လုပ်ရက်တွေအတွက်မယုံနိုင်အောင်ဖြစ်ရတယ်လို့လည်းမစ္စတာဘန်ကပြောကြားခဲ့ပါတယ်။ဒေတာရင်းကကတ်တပ်ဖွဲ့ဝင်တွေရဲ့အကူအညီကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဒုက္ခသည်2000ကျော်စင်ကြာကနေထွက်ပြေးနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီထောင်နဲ့ချီပြီးတော့ဒုက္ခသည်တွေဟာပိတ်မိနေကြဆဲဖြစ်ပါတယ်။
ရုရှားစကားပြောတဲ့ရှီယူရင်းကရပ်သားတွေအတွက်တန်ချိန်ယာနဲ့ချီတဲ့အကူအညီပစ္စည်းတွေတင်ဆောင်လာတာဆိုပြီးတော့ရုရှားကပြောနေတဲ့ဒီ truck ကအစီး300နီးပါးပါတဲ့ယာဉ်တန်းတစ်ခုဟာမော်စကိုကနေပြီးတော့ Ukraine necessity ကိုဦးတည်သွားနေပါတယ်။အပြည့်ဆိုင်ရာချက်ချင်ဤအဖွဲ့ကအရင်စစ်ဆေးပြီးမှပစ္စည်းတွေကို Ukraine နိုင်ငံထဲကိုယူလာခွင့်ပေးမယ်လို့ Ukraine ဆွေကပြောပါတယ်။ချက်ချင်ဤအဖွဲ့ကလည်းသူတို့နဲ့ရုရှားအာဏာပိုင်တွေကြားအကူအညီတွေပေးမှုနဲ့ပတ်သက်လို့ဓာတ်ရဲဆက်သွယ်မရှိသလိုဘာတွေပါလာလဲဆိုတဲ့အချက်လက်တွေကိုလည်းစောင့်နေတယ်လို့ဆိုပါတယ်။ရန်ကုန်ကြီးအနေနဲ့ဒီမိုင်460ကျော်တဲ့ခီးကိုဘယ်တော့ဆုံးသတ်မလဲ။နောက်နေဆက်ရောက်တဲ့ခါမှာဘယ်ဖြစ်မှာလဲဆိုတာအင်ကာနေညဘက်ရောက်တဲ့အထိကရှင်းလင်းလင်းမသိရသေးပါဘူး။ရုရှား truck ကားတွေပေါ်မှာပါလာတဲ့ပစ္စည်းတွေကိုနေဆက်မှာချက်ချင်ဒီအဖွဲ့ကကားရီစီကိုပြောင်းပေးလို့ရတယ်လို့ Kiev မှာရှိတဲ့အာဏာပိုင်တွေကပြောပါရယ်ခင်ဗျာ
။ Ebola ရောဂါတိုက်ဖျက်နေတဲ့ဒီအနောက်အာဖရိကနိုင်ငံတွေမှာဆရာဝန်သွန်နာပြုတ်နဲ့ပစ္စည်းကိရိယာတွေလိုအပ်နေတာကိုနိုင်ငံကအတိုင်းဝိုင်းကနေပြီးတော့အကူအညီပေးကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါရယ်။အစိုးဆုံးကုဆတ်ယောဂါကိုထိမ့်ချုပ်တဲ့နေရာမှာတကမ္ဘာလုံးကဝိုင်းပြီးတော့တုံ့ပြန်ကြဖို့အရေးကြီးတယ်လို့အင်ဂါနေရုံးကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီမစ္စတာဘန်ကီမွန်ကပြောကြားသွားပါတယ်။ Ebola virus ပိုးကုဆတ်မှုကိုကြိုတင်ကာကွယ်နိုင်တာကြောင့်တုံ့လှုပ်ခြောက်ခြားမနေကြဖို့ကိုလည်းဒီနိုင်ငံတကာအတိုင်းအဝိုင်းကိုသူကပြောကြားခဲ့ပါတယ်။ Ebola ယောဂါစတင်ကုဆတ်ခဲ့တဲ့ February လတည်းကသေဆုံးသူဟာ1000လောက်ရှိနေပြီးတော့အများစုကတော့ကီနီ၊လိုက်ဘေးရီးယားနဲ့ဆီယရာလီယုံနိုင်ငံတွေကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်
။တောင်ဆူဒန်နိုင်ငံမှာအစာရည်စာငှက်ပြတ်မှုကိုရှောင်ရှားနိုင်ဖို့အတွက်ဒေါ်လာတန်180တန်ဖိုးအရေးပေါ်စံနှုန်းခါတွေပေးမယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောလိုက်ပါရယ်။ကမ္ဘာမှာအစာအသောက်ပြည့်စုံလူလောက်မှုမရှိဆုံးအခြေအနေကိုတောင်ဆူဒန်နိုင်ငံရင်ဆိုင်နေရတယ်လို့အမေရိကန်မျိုးသားလူမျိုးရေးဆိုင်ရာကြံပေးဆူဇန်ရိုက်စ်ကအင်ကာနေကပြောကြားပြီးတော့အကူအညီဒီလိုမျိုးပေးမယ်အကြောင်းကြေညာသွားတာပါ။တောင်ဆူဒန်နိုင်ငံခေါင်းဆောင်တွေဟာပြည်သူတွေရဲ့အကျိုးစီးပွားထက်သူတို့ရဲ့အကျိုးစီးပွားကိုရှည်လန်းတင်တဲ့အတွက်တောင်ဆူဒန်ပြည်သူတွေဘာမှမတတ်နိုင်တဲ့အခြေအနေကိုရောက်နေရတယ်လို့ Miss Rice ရဲ့ကြေညာချက်ထဲမှာဖြစ်တင်ထားပါတယ်။ တမရဆယ်ဗာကီယာနဲ့သူရဲ့လက်ထောက်ဟောင်းရီယက်မာချာရုအပေါ်ထောက်ခံသူတွေကြားတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလက်ထဲကနေပြီးတော့နေရဆွန့်ခွာထွက်ပြေးနေကြတဲ့ဆူဒန်လူမျိုးတသန်းခွဲလောက်ရှိနေပါတယ်ခင်ဗျာ
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းမျိုးကိုဆက်လက်တင်လွှင့်နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ဂယ်ရီမြန်မာနိုင်ငံမှာတညလာရှိခဲ့စဉ်ကာလအတွင်းဒီစီးပွားရေးတန်ခတ်ပိတ်ဆို့ခဲ့ရသူတူပိုင်တဲ့ဟိုတယ်မှာတဲခုခဲ့တဲ့ကိစ္စဟာမနေ့တုန်းကဒီအမေရိကန်နိုင်ငံရဲ့ဌာနသတင်းစာရှင်းလင်းပွဲအတွင်းမှာတော်လိကြီးရဲ့ရိုက်ခဲ့ပါတယ်။နိုင်ငံရဲ့ဝန်ကြီးဂယ်ရီအဲ့ဒီဟိုတယ်မှာတဲခုခဲ့တာဟာအမေရိကန်ဥပဒေကိုတစုံတရာချိုးဖောက်မှုမရှိဘူးလို့နိုင်ငံရဲ့ဌာနကခုခံဖြေရှင်းခဲ့ပေမဲ့သတင်းတောက်တွေမိကုန်းအတော်များများကတော့တေချာပြောရေးဆိုခွင့်ရှိသူကမဖြေနိုင်ခဲ့ပါဘူး။မြန်မာနိုင်ငံပေါ်မှာရေးယူတန်ခတ်မှုကိုဘယ်လိုလုပ်ရမလဲဆိုတဲ့IEP ခေါ်တဲ့ American ဥပဒေအရဆိုရင်အဲ့ဒီထဲမှာဟိုတယ်တက်ခိုမှုအပါအဝင်ခီးသွွာလာမှုဆိုင်ရာကိစ္စရပ်တွေမှာကင်းလွတ်ခွင့်ပေးထားတာရှိပြီးတော့ဒီကင်းလွတ်ခွင့်ရဆိုရင် American တာဝန်ရှိသူတွေအနေနဲ့အဲ့ဒီဟိုတယ်မှာဘယ်လိုပဲဖြစ်ဖြစ်တက်ခိုနိုင်တယ်ဒါပေမဲ့လို့အဲ့ဒီလုပ်ငန်းတွေရဲ့အဲ့ဒီဟိုတယ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေမှာပတ်သက်ဆက်နွယ်မှုမရှိရဘူးလို့နိုင်ငံရေးဌာနပြောခွင့်ရသူ Maria Half ကဖြေကြားသွားပါတယ်။ဒါပေမဲ့လည်းဥစ္စာစော်ကိုရော Max မြန်မာကုမ္ပဏီကိုပါအရေးယူတန်ခတ်ဆင်းထဲမှာထည့်ထားတာကြောင့်ဒီဟိုတယ်ရဲ့အကျိုးမြတ်တွေကိုဟိုတယ်ပိုင်ရှင်ဖြစ်သူကပဲရရှိမှာဖြစ်တယ်လို့သတင်းတောက်တွေကပြန်ပြီးတော့ညှင်းချက်ထုတ်မိကြပါတယ်။အရေးယူပိတ်ဆို့ခံထားတဲ့လူတူပိုင်ဆိုင်တဲ့ဟိုတယ်မှာနိုင်ငံရေးဝန်ကြီးတက်ခုခဲ့တာကြောင့်လည်းအမြင်မှားစရာမရှိနိုင်ဘူးလားဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ်။နိုင်ငံရေးဌာနပြောခွင့်ရသူ Maria Half ကတော့ဒီမေးခွန်းတွေကိုအသေးချာမဖြေဘဲနဲ့နိုင်ငံရေးဝန်ကြီးအပါအဝင်အစိုးရအနေနဲ့မြန်မာပေါ်မှာအရေးယူပိတ်ဆို့မှုတွေအပေါ်အလေးနဲ့ရှိတယ်ဆိုတာကိုပဲတွေ့ဝိုက်ဖြစ်ဆိုသွားပါတယ်။ကင်းလွတ်ခွင့်ရဒီလိုဟိုတယ်မျိုးမှာတဲခုနိုင်တယ်ဒါပေမဲ့စီးပွားရေးလုပ်ငန်းမှာပတ်သက်ရဘူးလို့ဆိုပေမဲ့အခုဒီနိုင်ငံကြီးဝန်ကြီးဒီဟိုတယ်မှာတဲခုခဲ့တဲ့ပေါ်အခကြီးငွေပေးရမရသတင်းတောက်တွေကဝိုင်းမိပါတယ်ပြောခွင့်ရသူကတော့ပေးနိုင်ရချေရှိတယ်ဆိုပြီးတော့ပဲမတင်မကြဖြစ်ဆိုသွားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမြောက်ပိုင်းမှာအမေရိကန်လေတပ်နဲ့ရေတပ်ထားရှိမှုကိုတိုးချဲ့ဖို့အမေရိကန်နဲ့ဩစတြေးလျထိုက်တန်တာဝန်ရှိသူတွေလက်မှတ်ထိုးခဲ့ကြပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီနဲ့ဒီပန်တဂွန်စစ်ဌာနချုပ်အချီးကဲချက်ဟေဂယ်တို့ဆစ်ဒနီမြို့မှာရောက်နေကြစဉ်အင်ဂါနေတုန်းကလက်မှတ်ထိုးခဲ့ကြတာပါသဘောတူညီချက်အရ2018ခုနှစ်မကုန်ခင်အမေရိကန်ကန်တက်မရင်းတပ်ဖွဲ့ဝင်2500အထိဒါဝင်မြို့မှာထားရှိမှာဖြစ်ပါတယ်အမေရိကန်ရဲ့ဆက်ဆံရေးအာရှဘက်ကိုချိန်ဝင်ရှာညှိမှုမှာအရေးကြီးတဲ့ဆောင်ရွက်မှုတစ်ခုအဖြစ်မြင်ရပြီးတော့2012ခုနှစ်ထဲကညှိနှိုင်းခဲ့တဲ့သဘောတူညီမှုကိုအပြီးသတ်နိုင်ခဲ့တာလည်းဖြစ်ပါတယ်နှစ်နိုင်ငံလုံးအတွက်အရေးကြီးတဲ့ဒီဒေတာရင်းလုံခြုံရေးကိစ္စတွေကိုဒီသဘောတူညီမှုကြောင့်ဖြေရှင်းနိုင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရုပ်ဝင်ကြီးကယ်ရီကပြောပြီးတော့ဩစတြေးလျဟာအမေရိကန်အတွက်အရေးကြီးတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့လည်းဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရုပ်ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဟာဩစတြေးလျနိုင်ငံသားရုပ်ဝင်ကြီးကာကွယ်ရေးဝင်ကြီးတွေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်တရုတ်အစိုးရကသူတို့ရဲ့အင်အားကြီးလာတယ်လို့ဆိုနေတာကိုအဟံဖြစ်စေဖို့ရည်ရွယ်ပြီးတော့ဒီအမေရိကန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကနှစ်နိုင်ငံကြားပို့ပြီးတော့နီးကပ်တဲ့စစ်ဖက်ဆက်ဆံရေးထားရှိဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင
်အမေရိကန်ဟာသမင်းသားရော်ဘင်ဝီလျံစ်ဟာကယ်လီဖိုးနီးယားပြည်နယ်ကသူ့ရဲ့နေအိမ်မှာသူ့ကိုယ်သူဇွဲကြိုးချတည်ဆုံးခဲ့တာဖြစ်တယ်ဆိုပြီးတော့အာနာပနီကပြောပါတယ်ရော်ဘင်ဝီလျံစ်ဘာကြောင့်တည်ဆုံးခဲ့ရတယ်လဲဆိုတဲ့အကြောင်းအသေးစိတ်ကိုဒေသခံရဲဌာနတာဝန်ရှိသူတွေကအင်ကာနီကထုတ်ဖော်ပြောကြားခဲ့တဲ့ညမှာသူ့ရဲ့ကိုယ်ရေးလက်ထောက်ကသူ့တည်ဆုံးနေတာကိုတင်းလာနေမှာတွေ့ရှိခဲ့တာလို့ပြောပါတယ်အသက်63နှစ်မှာကွယ်လွန်သွားတဲ့ဟောလိဝုဒ်မင်းသားကြီးကိုသူ့ရဲ့အိမ်မှာတနင်္ဂနွေနေ့ညအထိနောက်ဆုံးမြင်တွေ့ခဲ့ကြပါသေးတယ်။ရော်ဘင်ဝီလျံစ်ဟာစိတ်ကျယောဂါကိုခံစားနေခဲ့ရတယ်လို့သူနဲ့ပတ်သက်တဲ့သတင်းတွေကိုထုတ်ပြန်ပေးသူရဲ့ကြေညာချက်မှာဖော်ပြပါရယ်။မူရစ်စင်းနဲ့ဒီအရက်ဆွဲတဲ့ယောဂါပြဿနာရှိတယ်ဆိုတာကိုလူများသိကြပြီးတော့ပြီးခဲ့တဲ့လကပဲအရက်ဖြတ်ဖို့အတွက်ပြန်လည်ထူထောင်ရေးစခန်းတစ်ခုမှာသူကိုယ်တိုင်ပဲတွားရောက်ရက်ဖြတ်ခဲ့ပါသေးတယ်။နှစ်ပေါင်းများစွာရုပ်ရှင်နဲ့ TV လောကမှာထင်ရှားခဲ့တဲ့ရော်ဘင်ဝီလျံစ်ရဲ့ပရိသတ်တွေကလည်းအရွယ်ဆုံးဖြစ်ပါရယ်။ရုပ်ရှင်တွေကတော့သူ့ရဲ့ကြော်ကြားတဲ့ရုပ်ရှင်တွေထဲမှာ Mrs. Doubtfire နဲ့ Good Morning Vienna နဲ့ Good Will Hunting တို့ပါပါတယ်။ Good Will Hunting ရုပ်ရှင်တွေပဲ1998ခုနှစ်ကအကောင်းဆုံးဇက်ပူမင်းသားအကယ်ဒမီဆုကိုရရှိခဲ့ပါတယ်။ Robin Williams ဟာလူသားတွေရဲ့စိတ်ပွင့်ကိုခိုက်သွောင်းအောင်လို့တရုတ်ဆောင်နိုင်တဲ့သူမတူတဲ့တရုတ်ဆောင်တူဖြစ်တယ်ဆိုပြီးတော့သမ္မတ Barack Obama ကချီးကျူးပြောဆိုခဲ့ပါတယ်
။ Alexander the Great ဆက်တရေကောင်းကြီးလက်ထက်အချိန်တွေကမပျက်စီးပဲရှိနေတဲ့ဂူဘိတ်မှန်တစ်ခုကို Greek နိုင်ငံမြောက်ပိုင်းမှာတွေ့ရှိခဲ့တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောကြားခဲ့ပါတယ်။BC 325ကနေပြီးတော့ BC 300ကြားလောက်ထဲကရှိနေတဲ့ဂူဘိတ်မှန်ရှိရာ အန်ဖီပလိစ်မြို့စီကိုဒီဂရိဝင်ကြီးချုပ်အန်တိုနီဆမ်မာရပ်စ်လည်းအင်္ဂါနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီရှေးဟောင်းပညာရှင်တွေကအခုပိမှန်ထဲကိုဝင်တဲ့လေကားတွေအင်္ဂလိပ်ကိုင်းထားတဲ့အုတ်နီယံတွေနဲ့လူချင်းသစ်စဖင့်ရုပ်ထုကြီးနှစ်ခုကိုလောလောဆယ်တူးဖော်ထားပါတယ်။ဒီလကုန်ပိုင်းမှာဒီကူပိမှန်အထဲကိုဝင်နိုင်ဖို့မျှော်လင့်ထားတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရှင
်။ဘုံနီမင်းတဲ့ပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကကြီးညာခဲ့ကြတာပါခင်ဗျာ။သတင်းစင်တွေအခုနားဆင်နေရတာက VOA American အသံပဲဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲသွားပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။အခုကစားလို့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါမယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံမှာတညတာရှိခဲ့တဲ့အတွင်းစီးပွားရေးဒဏ်ခတ်ပိတ်ဆို့ခံရသူတဦးပိုင်ဆိုင်တဲ့ဟိုတယ်မှာတဲခိုခဲ့တဲ့ကိစ္စဟာမနေ့တုန်းကအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းအတော်လေးကြည်ရက်ခဲ့ပါတယ်။နိုင်ငံသားကြီးဝန်ကြီးကယ်ရီအဲ့ဒီဟိုတယ်မှာတဲခိုခဲ့တာဟာအမေရိကန်ဥပဒေတစုံတရာချိုးဖောက်မှုမရှိဘူးလို့နိုင်ငံသားကြီးဌာနကခုခံဖြေရှင်းခဲ့ပေမဲ့သတင်းတော့တွေရဲ့မေကွန်အတော်များများကိုတော့အသေးချာမဖြေဆိုခဲ့ပါဘူး။ကိုသားညွန့်ဦးဟာဆက်ပြီးတင်ပြမှာပါ။အ
ာဆီယံဒေသတွင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီဟာအမေရိကန်ကပြစ်မှတ်ထားအရေးယူပိတ်ဆို့ခံထားရတဲ့ Max မြန်မာဦးစစော်ပိုင်တဲ့ Lake Garden Hotel မှာတဲခုခဲ့တာကြောင့်ဒီပေါ်မှာသတင်းသမားတွေကမေကွန်ထုတ်ခဲ့ကြတာပါ။ဒီဟိုတယ်တဲခုဖို့စီစဉ်တာဟာအာဆီယံအစည်းအဝေးကိုကြီးကြပ်ဆောင်ရွက်ပေးနေတဲ့မြန်မာအာဏာပိုင်တွေကစီစဉ်တာဖြစ်တယ်လို့ဆိုသလိုပဲဒီကိစ္စဟာအမေရိကန်ဥပဒေကိုချိုးဖောက်ခဲ့တာမျိုးမရှိပါဘူးလို့နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရသူမာရီဟာဖ်ကတုံ့ပြန်သွားပါတယ
်။ The hotel itself is not sanctioned. The local owner is on an SDN list, but under US law,
ဟိုတယ်ကတော့ပိတ်ဆို့တန်ခတ်မှုစီးရင်နဲ့မှမပါပါဘူး။ဒါပေမဲ့အဲ့ဒီပိုင်ရှင်ကတော့အမေရိကန်ပြည်ထောင်စုရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုစီးရင်နဲ့မှပါဝင်ပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိုဘယ်လိုလုပ်ရမလဲဆိုတော့IEEPA ခေါ်တဲ့အမေရိကန်ဥပဒေအရဆိုရင်တော့အဲ့ဒီဟိုတယ်မှာဟိုတယ်တဲခိုတာအပါအဝင်ခရီးသွားလာမှုနဲ့ဆိုင်ရာကိစ္စရပ်တွေမှာကင်းလွတ်ခွင့်ပေးထားတာမျိုးရှိပါတယ်။ဒီကင်းလွတ်ခွင့်ဟာအမေရိကန်နိုင်ငံသားတွေစီးပွားရေးသမားတွေရောအမေရိကန်အစိုးရတာဝန်ရှိသူတွေပါအကျိုးဝင်ပါတယ်။ဒီအတွက်ကျွန်မသိတဲ့လောက်ကတော့အဲ့ဒီဟိုတယ်မှာဘလို့ပဲဖြစ်ဖြစ်တဲခိုနိုင်ပါတယ်။ဒါပေမဲ့သူနဲ့စီးပွားရေးလုပ်ငန်းပတ်သက်ဆက်နွယ်လို့တော့မရပါဘူး။
ဒါပေမဲ့လေဦးစစော်ရော Max မြန်မာကုမ္ပဏီကိုပါအရေးယူတန်ခတ်စီးရင်ထဲမှာထည့်ထားတာမို့လို့ဒီဟိုတယ်ရဲ့အကျိုးမြတ်တွေကိုဟိုတယ်ပိုင်ရှင်ဖြစ်သူကပဲရရှိမှာဖြစ်တယ်လို့သတင်းတောက်တွေကပြန်ပြီးတော့ညှင်းချက်ထုတ်မိကြပါတယ်။အရေးယူပိတ်ဆို့ခံထားတဲ့လူတအူးပိုင်ဆိုင်တဲ့ဟိုတယ်မှာနိုင်ငံခြားရေးဝန်ကြီးတဲခုခဲ့တာကြောင့်လည်းအမြင်မှားစရာမရှိနိုင်ဘူးလားလို့လည်းမေကွန်ထုတ်ကြပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရသူမာရီဟာဖ်ကတော့ဒီမေကွန်တွေကိုအသေးချာတော့မဖြေခဲ့ပဲနဲ့နိုင်ငံခြားရေးဝန်ကြီးပါဝင်အစိုးရအဖွဲ့အနေနဲ့မြန်မာနိုင်ငံပေါ်မှာအရေးယူပိတ်ဆို့မှုတွေအပေါ်အလေးနဲ့ရှိတယ်ဆိုတာကိုပဲတွေ့ဝိုက်ဖြစ်ဆိုသွားပါတယ
် They were raised repeatedly with Burmese officials the notion that we need to take steps to reform because eventually obviously we want them to take steps so we can remove sanctions and they have made some progress
This is no way ပတ်သက်ပြီးတော့အရေးယူတန်ခတ်မှုလုပ်ထားတဲ့ပေါ်မှာကျမတို့ဘက်ကတော်တော်လေးအလေးနဲ့ရှိတယ်ဆိုတာရှင်းပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာတာဝန်ရှိတဲ့သူတွေနဲ့လည်းအချိန်ချင်းပြောဆိုဆွေးနွေးတာတွေလုပ်ပါတယ်ဒီလိုမျိုးအရေးယူတန်းခတ်မှုတွေဖယ်ရှားဖို့ဆိုရင်တော့မြန်မာဘက်ကလှုပ်ဆရာနောက်ထပ်ခြေလှမ်းတွေလုပ်ရမယ်ဆိုတာကိုလည်းကျမတို့ကအသေးအချာအသိပေးထားပါတယ်
။ကင်းလွတ်ခွင့်အရဒီလိုမျိုးဟိုတယ်မှာတဲခိုနိုင်တယ်ဒါပေမဲ့လို့စီးပွားရေးလုပ်ငန်းမပတ်သက်ရဘူးလို့ဆိုပေမဲ့အခုနိုင်ငံကြီးဝန်ကြီးဒီဟိုတယ်မှာတဲခိုခဲ့တဲ့အပေါ်မှာအခကြေးငွေပေးရမပေးရသတင်းတောက်တွေကဝိုင်းမိကြပါတယ်။ပြောခွင့်ရသူကတော့ပေးနိုင်ရချေရှိတယ်လို့ပဲမတည်မကျဖြေသွားပါတယ်။အခုလိုအခြေအနေမှာပဲအမေရိကန်ပြည်ထောင်စုစီးပွားရေးလုပ်ငန်းရှင်တွေဘက်မှဒီမြန်မာပြည်မှာလုပ်ငန်းချို့လုပ်ဖို့စိတ်ဝင်စားနေတာကြောင့်မလဲအရေးယူတန်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တိကျရှင်းလင်းတဲ့ညွှန်ကြားမှုတွေရှိလားဆိုတာကိုလည်းသတင်းတောက်တွေအကြားမေကွန်ဖြစ်ခဲ့ပါတယ်။နိုင်ငံကြေးဌာနပြောခွင့်ရသူမာရီယာဟာဖ်ကတော့အရေးယူမှုသက်တမ်းအတွက်သူတို့ရှင်းလင်းချက်တွေကိုဗန်နိုင်းဌာနကအသေးချာထုတ်ပြန်ထားတယ်လို့ဖြေသွားပါတယ
်။ We do not just in with sanctions on Burma quite frankly with the sanctions we apply
ကိုမလည်းပြောရမယ်ဆိုရင်တော့မြန်မာနိုင်ငံဘောအရေးယူတန်ခတ်မှုဥပဒေထားရုံတည်းမဟုတ်ပါဘူး။ဘလို့လက်တွေ့ကျင့်သုံးရမလဲဆိုတာကိုလည်းကြဲကြဲပြန့်ပြန့်လှုပ်ထားပါတယ်။အထူးသဖြင့်တော့ဗန်နိုင်းဝန်ကြီးဌာန OFAC ရုံးကနေပြီးတော့အရေးယူမှုအသစ်လုပ်တိုင်းမှာဘာလုပ်ရမလဲဘာကိုရှောင်ရမလဲဆိုတာရှင်းလင်းချက်တွေအတော့ကိုရှေ့ရှေ့ဝေးဝေးနဲ့ထုတ်ပြန်ထားပါတယ်
။နိုင်ငံကြေးဝန်ကြီးအနေနဲ့ဒီဟိုတယ်မှာမတဲကိုခင်အရေးယူတန်ခတ်မှုစီးရင်မှာပါသူတူပိုင်ဆိုင်တဲ့ဟိုတယ်ဖြစ်တဲ့အကြောင်းကြိုတင်သိမသိကိုလည်းသတင်းတောက်တွေကမေးကြပါတယ်။အကယ်လို့ကြိုသိခဲ့လို့ရှင်လဲဟိုတယ်ပြောင်းမှုအတွက်မြန်မာအာဏာပိုင်တွေကိုတောင်းခံမှုရှိမရှိမေးကြပါတယ်။ နိုင်ငံကြီးဌာနပြောခွင့်ရသူမျိုးသမီးကတော့ဒီမျိုးကုန်းတွေကိုလည်းအတိအကျမဖြေနိုင်ခဲ့ပါဘူး။ဒါပေမဲ့ဥပမာအစိုးရအနေနဲ့မြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်ပေးဆို့မှုကိစ္စရပ်တွေကိုအလေးနဲ့ထားတဲ့အကြောင်းမြန်မာအစိုးရအာဏာပိုင်နဲ့တွေ့ဆုံစဉ်တိုင်းမှာဒီကိစ္စကိုပြောဆိုတဲ့အကြောင်းနဲ့နိုင်ငံကြီးဝန်ကြီးအဲ့ဒီဟိုတယ်မှာတညလောက်တဲခုခဲ့တာတဲ့ဒီလိုမျိုးဆွေးနွေးပြောဆိုမှုတွေဟာပို့ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်တယ်ဆိုတာကိုပဲနိုင်ငံကြီးပြောခွင့်ရသူကကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ
။ကိုသားညုံရင်ပြောပြသွားတာပါခင်ဗျာ။အခုတခါလဲမြန်မာနိုင်ငံမှာအမေရိကန်ရဲ့ယင်းနှိမ့်နှံ့မှုအခြေအနေကိုကြည့်ရအောင်ပါ။အမေရိကန်အပါအဝင်နောက်အုပ်စုရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံ့မှုတွေဟာပွင့်လင်းမြင်သာမှုရှိပေမဲ့လည်းမြန်မာလူထုအကျိုးရှိလောက်တဲ့အနေအထားထိမရှိသေးပဲယင်းနှိမ့်နှံ့မှုနေပါလွန်းနေပါတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ဒီအပိုင်းအတွင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကမြန်မာနိုင်ငံတွင်ကအမေရိကန်ယင်းနှိမ့်နှံ့မှုတွေနဲ့မြန်မာပြည်သူတွေအတွက်အလုအကန့်ဖန်တီးပေးမှုလူမှုအကျိုးပြုလုပ်ငန်းတွေအတွက်ရန်ပုံငွေထည့်ဝင်မှုအခြေအနေတွေနဲ့ပတ်သက်ပြီးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုကြတာဖြစ်ပါတယ်။ပြည်တွင်းပြည်ပယင်းနှိမ့်နှံ့မှုတွေရဲ့ပွင့်လင်းမြင်သာမှုအခြေအနေအရရက်ကိုတော့မတ်တီကီထိုက်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံတွင်းကအမေရိကန်ယင်းနှိမ့်နှံ့မှုတွေဟာလူ့အခွင့်အရေးကိုလေးစားလိုက်နာပြီးတာဝန်ခံမှုတာဝန်ယူမှုပွင့်လင်းမြင်သာမှုရှိနေတယ်လို့ပြောနိုင်ပေမဲ့ယင်းနှိမ့်နှံ့မှုပမာဏနည်းလွန်းသေးတာကြောင့်မြန်မာလူမှုအတွက်အကျိုးရှိတာနည်းသေးတယ်လို့လဲစီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။မြန်မာတင်လာရှိတယ်ဆိုတော့လူလူပြောရတော့မမကန်ကန်လုပ်တယ်ပေါ့နော်မမကန်ကန်လုပ်တယ်အဲပတ်ဝန်းကျင်မထိခဲ့အောင်လို့လားဒေသခံတွေမထိခဲ့အောင်လုပ်တယ်ဆိုတဲ့သဘောမျိုးလဲယူဆလို့ရတာပေါ့လေ။အဲတော့မြန်မာတင်လာရှိတာကောင်းတယ်မကောင်းဘူးမဟုတ်ဘူး။သို့တော့အများကြီးလူအကျိုးရှိတဲ့ဒါဒီတော့ပေါ့ငါအကူအဆဲကိုကူလာကိုကူလာဆိုတကယ်တကယ်ပြောလို့ရှိရင်ဘလောက်ကြိုးရှိသေးလို့ပြောရရင်တော့တော်တော်ခက်တယ်တိတ်ပြောထူးထူးခြားခြားကြိုးရှိတဲ့လူများမဟုတ်ဘူးတော်အရာမှထုတ်လို့တဲ့လူများလည်းမဟုတ်ဘူးဒီမားတွေကအများကြီးကြားရတယ်မူဤပညာလည်းတိတ်ကြီးကြီးမားမားမဟုတ်ဘူးနော်အဲ့တော့ညင်သာခင်သာကြည့်တဲ့ဘက်ကတော့ဟုတ်တယ်ဒါပေမဲ့အဲ့သူ့ရဲ့ယင်းနှိမ့်နှံ့မှုကြီးကြီးမားမားအထောက်အကူဖြစ်နိုင်တဲ့ယင်းနှိမ့်နှံ့မှုလို့မမြင်ဘူ
းမြန်မာနဲ့ထိတွေ့ဆက်ဆံရေးမူဝါဒကျင့်သုံးလာတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံတွင်းကသူ့ရဲ့ယင်းနှိမ့်နှံ့မှုပမာဏနဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးဒီလ9ရက်နေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံတွင်းကနိုင်ငံခြားယင်းနှိမ့်နှံ့မှုအများစုကတော့ပြီးခဲ့တဲ့စစ်အစိုးရလက်ထက်ကတည်းကစလို့ယင်းနှိမ့်နှံ့မှုတွေမှာဒေသခံတွေရဲ့မြေယာရယူအသုံးပြုမှုကအစတည်ရန်စားတတူးဖော်မှုအစုံအချက်အလက်တွေကိုထုတ်ဖော်ပြောဆိုတာမရှိပါဘူးဒီဘက်ရက်သားအစိုးရလက်ထက်မှာတော့မြန်မာနိုင်ငံတွင်းကတရုတ်ရဲ့ယင်းနှိမ့်နှံ့မှုတွေနဲ့ပတ်သက်ပြီးလူမှုရဲ့ဆန္ဒပြမှုတွေကန့်ကွက်မှုတွေနဲ့ကြုံတွေ့လာရတာမို့တရုတ်ဘက်ကလည်းပွင့်လင်းမြင်သာမှုရှိဖို့ဆိုတာကိုနည်းနည်းအာရုံစိုက်လာတဲ့သဘောတွေ့ရတယ်လို့လည်းစီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။နောက်ပိုင်းမှာတော့တရုတ်ကနည်းနည်းလေးပိုပြီးတော့ခရီးစိုက်လာတယ်။ဟောဒီဒေတာကလည်းအချိန်ကြီးမှဖြစ်မယ်၊တောင်းပြီးမထိခိုက်မှဖြစ်မယ်ဆိုတော့အာဟုတော့သူရှေ့မှာသင်္ကန်းစာရထားပြီးပေါ့နော်မြေဆုံလို့ပါလို့မှာငါသာရထားတဲ့ကတည်းကတရုတ်ကနည်းနည်းတော့ဂရုစိုက်လာတဲ့သဘောရှိတယ်။အပေလင်းမြန်မာမူကတော့ပို့ပြီးတော့နောက်တိုင်းကလာရင်ကတော့ပို့အဲ့ဒါကနည်းနည်းပို့ဂရုစိုက်တဲ့နောက်တိုင်းကပေါ့နော်။ဒီအခြေတိုင်းကတော့သိပြီးတော့အဲ့ဒါကိုအခြေတိုင်းတစ်ခုလုံးပါကွာသိပြီးတော့မြန်မာထင်တာသိမရှိတာတည်းဖြစ်နေ။နော်ဒီဂျပန်ပါဝင်ပေါ့လေ။အဲ့တော့သူတို့ကကျွန်တော်စပြပြောတယ်လို့ပဲ။နော်သူတို့ကမြန်မာထင်တာတော့ဟုတ်တယ်မလာဘူး။ဒီဘက်ကကျတော့လာတဲ့ခါကျတော့မြန်မာထင်တာမရှိဘူး။အဲ့တော့မြန်မာတင်လာလက်ရှိရလာလက်လာတဲ့ခါမျိုးကျွန်တော်ကမျိုးလင်းလာတယ်။ဒါပေမဲ့ဒါကြီးကယင်းနှိမ့်နှံ့တဲ့ဒီသဘောပေါ့နော်
။တခါပြည်တွင်းလုပ်ငန်းရှင်တွေဘက်မှလည်းလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေကိုလူထုကိုထုတ်ပြန်လို့မှုနဲ့ပွင့်လင်းမှုအခြေအနေသိပ်မရှိသေးပေမဲ့အခုနောက်ပိုင်းမှာတော့မြေယာပြဿနာတို့လိုအခက်အခဲတွေနဲ့ရင်ဆိုင်လာကြရတဲ့အခါမှာပြည်တွင်းပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအနှဲငယ်ပွင့်လင်းလာခြင်းနဲ့အနေထားပါလို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရအထောက်အကူပြုဌာနကစီမံချက်တာဝန်ခံကိုဝင်းကျော်ကျော်ကဆိုပါတယ
်။အရင်တော့လိုမဟုတ်တဲ့ချက်ကသူတို့ကမြန်မာနဲ့ပတ်သက်လို့သူတို့လည်းတကယ်တော့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လေ။ပြဿနာတွေနဲ့ရင်ဆိုင်နေရတော့သူတို့လည်းဖြည့်ချင်းစရာနည်းလမ်းတစ်ခုခုကိုတော့ဟိုချလို့တဲ့သဘောတော့ဥမာရှိနေတယ်လို့အကုန်လုံးတော့မဟုတ်ဘူး။တချို့သောကုမ္ပဏီတချို့လုပ်ငန်းရှင်တွေကချလို့တဲ့သဘောမှရှိနေတယ်လို့ကျွန်တော်ပြောလို့ရပါတယ်။ကျွန်တော်တွေ့ကြုံခဲ့ဆုံးများ
လက်ရှိမြန်မာနိုင်ငံတွင်ကရင်းနှီးမြှုပ်နှံမှုအများဆုံးဖြစ်တဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်အလို့အကန့်အခွင့်အလမ်းဖန်တီးပေးနိုင်တယ်ဆိုပေမဲ့လူ့အခွင့်အရေးလေးစားလိုက်နာမှုနဲ့ပွင့်လင်းမြင်သာမှုအားနေတာကြောင့်အလို့ရှင်အလို့သမားပြဿနာတွေနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံအတွက်အကျိုးရှိစေမဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုရဖို့တော့လိုအပ်နေဆဲပါလို့စီးပွားရေးဆိုင်ရာပညာရှင်တို့ကပြောဆိုကြပါတယ်ရှင်
မတင်ငိတဲ့ရဲ့စူးစီးတင်ပြကြပါခင်ဗျာအခုတခါတော့မြန်မာဒုက္ခသည်တွေရဲ့ပညာရှာတဲ့အခြေအနေပြောပြခြင်းပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေကြတဲ့မြန်မာနိုင်ငံကဒုက္ခသည်ပေါင်းဟာ2000ခုနှစ်တည်းကစလို့3,000ကျော်ရှိနေပြီလို့အမေရိကန်ရောက်မြန်မာအတိုင်းဝိုင်းကူညီရေး BACI အဖွဲ့ကပြောပါတယ်အဲ့ဒီလိုအခြေချလာကြတဲ့ဒုက္ခသည်တွေထဲမှာအထက်တန်းအောင်လို့တက္ကသိုလ်ကောလိပ်အဆင့်ပညာရေးကိုဆက်ပြီးတင်ကြားကြသူအရေးအတွက်ကလည်း2014ခုနှစ်တည်းမှာတည်တည်သာသာများလာတယ်လို့ BACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစလိုင်းအလီစာဘာနီက VOA မြန်မာပိုင်းကိုပြောပါတယ်။ဘာကြောင့်အခုလိုများလာသလဲ။ဘလိုဘာသာရဲ့ဒီမှာတင်ကြားကြတာများသလဲဆိုတာကိုသိရဖို့မတ်စုမြတ်မွန်ကစစ်တမ်းကောက်လေ့လာထားတဲ့စလိုင်းအလီဘာဘာနီကိုဆက်သွယ်မေးမြန်းထားပါတယ်။အရင်ဆုံးမြန်မာနိုင်ငံအမေရိကန်နိုင်ငံမှာရောက်လာတဲ့မြန်မာဒုက္ခသည်တွေနဲ့ပတ်သက်လို့သူတို့ရဲ့စစ်တမ်းအကြောင်းမေးတဲ့အခါ slide အလီစာကအခုလိုစဖြေပါတယ
်ကျွန်တော် research လုပ်တာတော့အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာကနေပြမဝင်လာတဲ့ဒုက္ခသည်တွေအကုန်လုံးရဲ့လူဦးရေကိုကျွန်တော်လုပ်တာဖြစ်တယ်ဒါမဲ့လို့ဒီ college တက်သွားတဲ့ရခိုင်နှုန်းနေ high school ပြီးသွားတဲ့ကျောင်းသူကျောင်းသားတွေရဲ့နံပါတ်တွေကိုတော့ကျွန်တော်တို့ဒီ central indiana indiana state ကိုပဲကျွန်တော်တို့လုတ်သွားတာဖြစ်တယ်ဟုတ်ကဲ့
ဒီ research မှာပါတာပြန်ပြီးတော့ကောက်ရမယ်ဆိုလို့ရှိရင်အဲ့ဒီဗမာပြည်ရောက်လာကြတဲ့ဒုက္ခသည်တွေအတိုင်းဝိုင်းထဲမှာ12တန်းအောင်အထက်တန်းကြောင်းအောင်ပြီးတော့ကောလိပ်သွားတဲ့လူအရေအတွက်ကလည်းတက်လာတယ်လို့ပြောပါတယ်ဆိုတော့ဘလောက်အရေအတွက်ထိတက်လာတာလဲဘလိုနေရာတွေမှာတိုးလာတာတွေ့ရတယ်လဲဆိုတော့လည်းသိကြပါရဲ့ရှင
်ဟုတ်ကဲ့ပါဒီကျွန်တော်တို့ central indiana မှာ high school တွေမှာတက်နေတဲ့ကျွန်တော်မြန်မာပြည်သူပြည်သားလေးတွေသူတို့ high school ပြီးသွားတဲ့အချိန်မှာကြည့်မယ်ဆိုလို့ရှိရင်2000တော့ဆိုလို့ရှိရင်သူတို့လက်ရှိတော့ရခံတော့ပဲ college သွားတာရှိတယ်။2003မှာဆိုလို့ရှိရင်နည်းနည်းတက်သွားတယ်။59ရခံတော့တက်သွားတယ်။ဒါမဲ့ဒီနေ့မှာကျွန်တော်တွေ့ရှိချက်ရဆိုလို့ရှိရင်92ရခံတော့ကသူတို့ college ကိုဆက်သွားဖို့ရသူတို့စဉ်းစားထားတယ်။ဆိုတော့တော်တော်လေးတက်သွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်။အားရစရာလည်းကောင်းတာပေါ့လေ။ဒီ3နှစ်အတွင်းမှာ40ရာခိုင်နှုန်းလောက်တက်သွားတယ်လို့ကျွန်တော်ပြောလို့ရပါတယ
်။အဲ့ဒီလိုမျိုးတက်သွားတာကြတော့ဘလို့ချောင်းလို့အထီးကတွေ့ရပါလဲရှင်
။တရားကျွန်တော်တို့ဝိုင်းဝန်းပြီးတော့မှဒီသူတို့ high school normal school study လို့ကျွန်တော်ပြောပေါ့လေ။ဒီ high school မှာသူတို့တက်တာတင်မကားပဲနဲ့အပြင်မှာကျွန်တော်တို့ဒီ after school program တွေပြီးတော့မှဒီ mentorship english instructions တွေ SAT အမျိုးမျိုးနဲ့ leadership skills life skills ဆိုပြီးမှကျွန်တော်တို့သင်ပေးတာတွေလည်းရှိတယ်။ဒီမှာကျွန်တော် BSC Burmese American Community Institute နဲ့ Governor ကျွန်တော်တို့ရဲ့ partners တွေနဲ့ဝိုင်းဝန်းပြီးတော့မှကျောင်းနေနဲ့ဝိုင်းဝန်းပြီးတော့မှကျွန်တော်တို့အလုပ်လုပ်သွားတာဖြစ်တယ်။အဲ့ဒီကျောင်းလည်းတော်တော်များများပါတယ်လို့ကျွန်တော်တော့ပြောလို့ရပါတယ်လို့မြင်တယ်။
အဲ့တော့ကျွန်မတေချာတခုမေးချင်တာ college တက်တယ်ဆိုတာကဟို college ဆိုအသက်မွေးဝမ်းကျောင်း college ကိုသွားတာလားတက္ကသိုလ်သွားတာလားတက္ကသိုလ်က college ကိုတက်သွားတာလားအဲ့နှစ်ခုရောရှင်းပြပါအောင်ရှင်း
okay the post secondary education လို့ပြောလို့ရရည်လည်းမမှားပါဘူးတဲ့။အဲဒီ college student နေရာမှာနှစ်နှစ် associate degree လည်းပါတယ်ပြီးတော့မှ၄နှစ် bachelor's degree လည်းပါတယ်။အာပြီးတော့မှအဲ့ဒီမှာ၄နှစ်တင်မကားပဲနဲ့ဒီ master's the advanced degree doctorate အထိကိုပွင့်တဲ့ university တွေမှာလည်းသူတို့သွားတာများပါတယ်။ဆိုတော့ကိုလို one two ပြီးမှပြောမယ်ဆိုလို့ရှိရင်high school ပြီးပြီးတော့မှ secondary education higher education မှာသွားနေတဲ့ population တွေပဲကျွန်တော်တို့ပြောနေတာဖြစ်ပါတယ်ဟုတ်ကဲ့
သူတို့အဲ့လိုသွားတဲ့အခါမှာဘလို့ဘာသာရပ်တွေကိုအဓိကစိတ်ဝင်စားဟိုဘာသာရပ် major အနေနဲ့ယူကြတာတွေ့ရပါလဲရှင
်တော်တော်များများကျွန်တော်မြန်မာပြည်နဲ့ရောက်လာတဲ့လူတွေက engineering နဲ့ medical နဲ့ပြီးတော့မှ science တွေမှာသူတို့ဝါသနာပါတာ major ယူတာများတယ်လို့ကျွန်တော်တို့ crew laws and တွေ့ရှိချက်ရဆိုလို့ရှိရင်အဲ့မှာပဲများနေတယ်
ဟုတ်ကဲ့ပါရှင်အဲ့တော့အဲ့လိုမျိုးသွားတဲ့အထဲမှာကတကယ်ကိုကျောင်းကိုဆုံးခန်းတိုင်အောင်တက်ကြတဲ့ပမာဏရောအလုံးကကျောင်းကိုပြီးအောင်တက်ကြတယ်လို့ပြောလို့ရလားအဲ့ဒီပမာဏရောလေးလာတဲ့အထဲမှာပါပါလား
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒါလေးလာတဲ့နေရာမှာကျွန်တော်ထပ်ထားပါတယ်2003ကနေသွားတယ် high school ပြီးပြီးတော့မှ college ဝင်သွားတယ်လူတွေသူတို့ college မှာသူတို့ဆက်နေသလားဆိုတဲ့ဟာကိုလည်းကျွန်တော်တို့တက်နိုင်စိုးပြန် study လုပ်ထားပါတယ် တရာမှာ95ရာခိုင်နှုန်းကခူတီကောလိပ်မှာသူတို့ဆက်တက်နေတယ်အဒီဂရီလည်းရသွားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ပြီးတော့မှလည်းဒီဟာလည်းကျွန်တော်တို့ဆက်လုပ်ဖို့ရတနေ့တခါ research ဆက်လုပ်ဖို့ရကျွန်တော်တို့စဉ်းစားထားပါတယ်ဟုတ်ကဲ့
PACI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းအလီဗာဗာနီကိုမဆူမြတ်မွန်ဆက်သွယ်မေးမြန်းခဲ့တာပါ2000ခုနှစ်ကတည်းကအမေရိကန်မှာအခြေချတဲ့ဒုက္ခသည်ပေါင်းက13,232 ဦးရှိနေပြီးအဲ့ဒီထဲမှာကရင်နဲ့ကရင်နီလူမျိုးက6000ကျော်နဲ့ချင်းလူမျိုးက4000ကျော်ရှိပါတယ်ခင်ဗျာသောရရှင်များခင်ဗျာဩဂတ်လ12ရက်နေ့ဟာနိုင်ငံတကာလူငယ်များနေ့ဖြစ်ပါတယ်ဒီနိုင်ငံတကာလူငယ်များနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကကမ္ဘာပေါ်မှာလူငယ်တွေရဲ့20ရာခိုင်နှုန်းဟာနှစ်စဉ်စိတ်ဝေဒနာခံစားနေရတယ်လို့ပြောကြားခဲ့ပါတယ်ဒါကြောင့်လူငယ်တွေရဲ့စိတ်ကြမ်းမာရေးအရေးကြီးတဲ့အကြောင်းမီးမောင်းထိုးပြောကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့လူဦးရေတန်း60နီးပါးနဲ့10နှစ်ကနေ24နှစ်ကြားလူငယ်တွေဟာ30ရာခိုင်နှုန်းရှိတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းလူငယ်တွေစုပေါင်းပြီးနိုင်ငံတကာလူငယ်များအထိတ်အမှတ်ဖြစ်ပထမဦးဆုံးအကြိမ်ရန်ကုန်နဲ့မန္တလေးမြို့တွေမှာမနေ့ကကျင်းပခဲ့ပါတယ်အပြည့်စုံကိုရန်ကုန်အခြေစိုက် VOA သတင်းတောက်ကိုထက်အောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ကောင်းပါပြီခင်ဗျာလူငယ်တွေစုပေါင်းပြီးပထမဆုံးအကြိမ်နိုင်ငံတကာလူငယ်များနေ့ခမ်းနားတွေကိုရန်ကုန်နဲ့မန္တလေးမြို့တို့မှာကျင်းပပြုလုပ်ခဲ့ပါတယ်။တိုင်းပြည်မှာနောက်တစ်ချိန်ဥဆောင်ဥရပြုရမယ့်လူငယ်တွေအတွက်ရည်ရွယ်ပြီးအခုလိုတွေ့ဆုံပွဲတွေပြုလုပ်ရတာဖြစ်တယ်လို့ဥဆောင်ပွဲစီစဉ်သူတူကပြောပါတယ
်။ကျွန်တော်တို့လူငယ်တွေဟိုအနာဂတ်လူငယ်တွေအတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့လုပ်တာပါ။လူငယ်တွေကတစ်ချိန်မှာကျွန်တော်တိုင်းပြည်ရဲ့တာဝန်ကိုပကုန်းပြောင်းတာဝန်ယူရမယ့်လူတွေလေ။ဒီလူငယ်တွေကတိကျပြတ်သားပြီးတော့ရှင်းလင်းတဲ့ဆုံးဖြတ်ချက်မျိုးတွေချနိုင်အောင်လို့ဟိုခေါင်းဆောင်မှုကောင်းပေးနိုင်အောင်လို့ကျွန်တော်တို့ရည်ရွယ်ပြီးတော့ဒီဖွဲ့လေးကိုကျင်းပတာဖြစ်ပါတယ်ခင်ဗျာ
လူငယ်တွေစူးစိပြီးအတွေ့အကြုံတွေအသိပညာတွေနှီးနှဲဖလှယ်ခွင့်ရရှိခဲ့တဲ့အတွက်ကြောင့်အကျိုးကျေးဇူးတွေအများပြားရရှိခဲ့တယ်လို့နိုင်ငံတကာလူငယ်များနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့ကိုမင်းကိုကိုကပြောပါတယ်
လူငယ်ချင်းချင်းပေါ့ဘာသာမခွဲခြားပဲနဲ့အဲ့လိုငင်းငယ်ရေးကိုဒီအထားပြီးတော့လလွတ်သွားရင်အတင်ပြင်းနေအဲ့လိုနီလန်းတွေလည်းရရှိရတယ်ပြီးတော့ဗဟုသုတလည်းတော်တော်ရခဲ့တယ်ပြီးရင်ငွေတယောက်အနေနဲ့ပေါ့ဟိုဘဝတက်ဘယ်လိုကြိုးစားမယ်ဘယ်လိုရုန်းကန်မယ်ဆိုတာမျိုးအဲ့အမျိုးတွေလည်းရခဲ့ရခင်ဗျအ
ရင်တုန်းကဒီလိုပွဲတွေကျင်းပခွင့်မရရှိခဲ့တာကြောင့်ပထမဆုံးကြိမ်ပြုလုပ်တဲ့အခါမှာအဖက်ဖက်ကအားနည်းမှုတွေရှိနေခဲ့တာပါမန္တလေးမြို့မှာတော့လူငယ်တွေပါဝင်ပူပေါင်းမှုအားနည်းနေသေးတယ်လို့ဒေသခံတဦးဖြစ်တဲ့ကိုနိုင်က VOA ကိုခုလိုပြောပါတယ
်အဲမန္တလေးမြို့မှာအနေနဲ့ဆိုရင်တော့ကျွန်တော်တို့ကတင်တင်နဲ့အတိုင်းတာလို့ပဲကျွန်တော်တို့ပြောလို့ရမယ်ထင်တယ်ဗျအားလုံးတက်ကြပါဝင်ပေါ့ပူပေါင်းနေဆိုတဲ့ဟာနည်းနည်းနဲ့တဲ့ခင်ဗျဒါပေမဲ့ကျွန်တော်တို့ဒီမှာပါဝင်တဲ့လူတွေအားလုံးကတော့တက်ကြစွာပါဝင်လို့ရှာကြပါတယ်ဗ
ျမြန်မာနိုင်ငံလူငယ်များအစည်းအရုံးကဥဆောင်ပြီးရန်ကုန်မြို့မှာလည်းမြန်မာလူငယ်ရုပ်ရှင်ပွဲတော်ကိုလည်းကျင်းပပြုလုပ်ခဲ့ပါတယ်အခုလိုပွဲတွေပြုလုပ်ရတဲ့ရည်ရွယ်ချက်ကိုတော့
ဒီမြန်မာလူငယ်ရုပ်ရှင်ပွဲတော်ကိုလောရအဓိကရည်ရွယ်ချက်တရားပေါ့နော်ဒီလူငယ်တွေမှာလုံနိုင်တယ်လုံးနိုင်တဲ့အစမ်းစာရရှိရဲ၊မြုပ်နေတဲ့အစမ်းစာရရှိရဲ။ဟုတ်ကဲ့အဲ့ဒါတွေကိုပေါ့နော်အဓိကဟိုရုပ်ရှင်လူငယ်တွေရိုက်နိုင်တဲ့အစမ်းစာတွေကျမတို့နိုင်ငံတကာတိထိုးပေါက်နိုင်အောင်ပေါ့နော်။နောက်မြုပ်နေတဲ့အစမ်းစာတွေနိုင်ငံတကာတိထိုးပေါက်နိုင်အောင်အဲ့ဒီအတွက်ပြိုင်ပွဲကြီးမရှိတဲ့အတွက်ကြောင့်ပေါ့နော်လူငယ်နဲ့ပတ်သက်လူငယ်ရုပ်ရှင်ပွဲတော်လို့အဓိကလုပ်ပေးရပ
ါမယ်။မြန်မာနိုင်ငံလူငယ်များအစည်းအရုံးကအဖွဲ့ဝင်မဟန်နီပြောပြသွားတာပါ။မန္တလေးမြို့ကလူငယ်များခန်းနာကိုတော့စာရေးဆရာမမတိယာစံချောင်းစာရေးဆရာဦးဖုံးနဲ့ဘလော့ဂါနေဖုံးလက်တို့ကလူငယ်တွေနဲ့တွေ့ဆုံဆွေးနွေးပြီးတိလိုတဲ့မိခွန်းတွေကိုဖြေချသွားခဲ့ပါတယ်။ပြည်တွင်းမှာသာမကနိုင်ငံတကာကလူငယ်တွေနဲ့ရင်ပေါင်တန်းနိုင်အောင်ဒီလိုပွဲတွေကနေတဆင့်ရှေ့ဆက်သွားနိုင်မှုမျှော်လင့်တယ်လို့ပန်စကားလှူရှားမှုအဖွဲ့ဝင်ကိုနေဖုံးလက်ကအခုလိုပြောပါတယ်
တော်ဒီကိုပြည်ထဲမှာလည်းမဟုတ်ပဲနဲ့နိုင်ငံတကာလူငယ်တွေနဲ့ချိတ်ဆက်ဆောင်ရနိုင်ငံတကာလူငယ်တွေဘာတွေပြောနေကြလဲဘာတွေတွေးနေကြလဲနိုင်ငံကဘာကြီးရောဘယ်လိုသွားနေလဲဒါမျိုးတွေကိုဒီ international ဖြစ်အောင်ခင်မိမိကဘာကြီးရှင်းနေနိုင်တဲ့အာပုံစံမျိုးဖြစ်အောင်ဒီလိုပွဲတွေကတဆင့်ပေါ့နော်ခြေလမ်းလေးခြေလမ်းလေးဒီကမကထပ်ပြီးတော့နှံဝါနိုင်မှုမျှော်လင့်ပါတယ်
မြန်မာနိုင်ငံပညာရေးစနစ်ကအားနည်းနေသေးတဲ့အတွက်လူငယ်တွေရဲ့အသိပညာပိုင်းမှာနိုင်ငံတကာနဲ့ရှင်တော့အားနည်းမှုတွေရှိနေပါသေးတယ်စင်ကမှုများစွာကိုဖြည့်ရှင်းနိုင်မှုအတွက်လူငယ်တွေချင်းချင်းချိတ်ဆက်မှုအားကောင်းဖို့လိုသလိုအခုလိုပွဲတွေအများပြားကျင်းပဖို့လိုနေသေးတယ်လို့လူငယ်တွေကပြောဆိုနေကြပါတယ်ခင်ဗျာ
ရန်ကုန်အခြေဆိုင် VOA သတင်းတော်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ VOA ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးပါ
VOA